ဝင်္ဂလာပါခင်ဗျာဒီဒီပတ်မှတ်သားသားစကားများအစီအစဉ်မှာနေ့စဉ်သတင်းတွေကထူးထူးခြားခြားပြောစကားတချို့ကိုသတိထားမှတ်သားမိတဲ့စကားတွေဖြစ်ကောင်းထုတ်တင်ပြချင်ပါတယ်88မျိုးဆက်ငင်းချိုင်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကကိုမြတ်အေးပြောဆိုတာတွေဟာမွတ်စလင်တယောက်ဖြစ်တဲ့အတွက်မွတ်စလင်အကျိုးစီးပွားပြောဆိုတာဖြစ်ပြီးမိမိအနေနဲ့လည်းမိမိအမျိုးသားအကျိုးစီးပွားကိုပြောဆိုလုပ်ကိုင်ခွင့်ရှိတယ်လို့မျိုးချစ်ဟန်းတော်များတမကအဖွဲ့ချုပ်ကအတွင်းမှုဆရာတော်ဦးသူစိတ်တာပြောလိုက်ပါတယ်မေလ9ရက်နေ့ညကမင်္ဂလာတောင်ညွန့်ပရိပခနဲ့ပတ်သက်ပြီးကြိုတင်ကြံစီမှုရှိရှိနဲ့တည်ငြိမ်မှုပြပြအောင်လှုပ်ဆောင်ကြသူတွေကိုအရေးယူပေးဖို့88မျိုးဆက်ចောင်းသားဟောင်းကိုမြအေးကပြောဆိုတာနဲ့ပတ်သက်ပြီးမေလ10ရက်နေ့သတင်းစာရှင်းလင်းပွဲမှာဦးသူစိတ်တကအခုလိုပြောပြတာဖြစ်ပါတယ်
။88ကကိုမြအေးတို့ဆိုသူတွေကနေပြီးတော့တပုတ်လေးလင်းကြောင်းမြန်ပြောနေတဲ့ဇာတ်ရည်ရှိတယ်။မွတ်စလင်ဆိုတော့ဗာဇာတ်ပြောမလဲမွတ်စလင်ကိုကာတဲ့ဇာတ်ပဲပြောမှာ။ဒါသူ့လောက်ရကမှားတယ်လို့ဆိုလို့မရဘူး။သူ့မွတ်စလင်အတွက်သူမွတ်စလင်အမျိုးသားကြီးအတွက်သူလုပ်နေတာ။သူတို့ရလာတဲ့အခွင့်အရေးသူတို့ရနေတဲ့နေရာသူတို့ရရောက်ရှိနေတဲ့အဖွဲ့အစည်းကနေသူမွတ်စလင်ကောင်းသားကြီးမွတ်စလင်မျိုးသားကြီးလုပ်နေတာ။ဦးဇင်းတို့ကလည်းဦးဇင်းတို့နိုင်ငံအတွက်ဦးဇင်းတို့အမျိုးသားကြီးအတွက်ဦးဇင်းတို့လည်းလုပ်ခွင့်ရှိတယ
်။ AIW တိုင်းဒေသကြီးရဲ့အစိုးရအဖွဲ့ဟောင်းအရှုပ်အရှင်းဖြစ်ပေါ်နေတဲ့ Foundation ငွေကျပ်5ဘီလီယံကျော်ဟာအစိုးရဘတ်ဂျက်မဟုတ်ဘဲပြင်ပရငွေတွေဖြစ်တဲ့အတွက်အစိုးရနဲ့မဆိုင်လို့မလွှဲခဲ့တာလို့တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ဗန္ဒာရေးဝန်ကြီးဟောင်းဦးဝင်းကိုကပြောလိုက်ပါတယ်။အေယာဝီတိုင်းအစိုးရဟောင်းနေတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်း9000ကိုအစိုးရအသစ်ကိုလွှဲပြောင်းပေးခြင်းမရှိတဲ့အကြောင်းပြောကြားချက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းရမှာဦးဝင်းကိုကအခုလိုပြောပြတာဖြစ်ပါတယ
်။တော့ကလုပ်ငန်းတစ်ခုကိုခင်ဗျားလုပ်တယ်။အေးလုပ်တဲ့အခါမှာခင်ဗျားအဆင်ပြေမယ်ဟဲ့ဆိုလို့ရှိရင်ဒီဟာတွေကိုဒေသဖွံ့ဖြိုးရေးတက်ကိုကူညီပြီးတော့လူထမ်းပါလားဆိုတဲ့အပေါ်မှာလုပ်ငန်းရှင်တွေကလူထမ်းငွေတွေဖြစ်နေတယ်။ကျွန်တော်တို့အစိုးရကိုလူလာတော့လူရမယ်အစိုးရဘာနာငွေကြေးတစ်ခုမှမပါတဲ့အတွက်အစိုးရကိုမလူတန်းခဲ့ခြင်းမပေးခဲ့ခြင်းမလွှဲခဲ့ခြင်းပဲဖြစ်တယ်ဆိုတာရှင်းပါတယ
်။လေယာနဲ့ဆယ်မြောင်းဝင်ကြီးတယောက်အနေနဲ့နားမလဲရင်မေးပြည်သူတွေကြားကွန်ဆင်ဆစ်ဆေးမှသာအစိုးရလက်ပတ်နိုင်မယ်လို့ရှင်းနေဦးဇော်ဝင်းကပြောလိုက်ပါတယ်။ကျေးရွာတောင်သူတွေပိုင်ဆိုင်တဲ့ကယံမြေကိုမြေရီတောင်တင်ကျွန်းနုမြေအဖြစ်သတ်မှတ်ခဲ့တဲ့အတွက်မြေယာဆုံးရှုံးခဲ့ရတဲ့အကြောင်းတိုင်းလေဆယ်ဝင်ကြီးယာတို့ကနှုတ်ထွက်ဖို့မန္တလေးမှာဆန္ဒပြစဉ်ရှင်းနေဦးဇော်ဝင်းကအခုလိုပြောပြတာဖြစ်ပါတယ
်။ဒါလုံးတဲ့လားဝင်ကြီးတယောက်ကမြေတူကျွန်းနဲ့လေယာမြေခွဲခြားမသိဘူးလားရမြင်မသိဘူးလားပတ်နာမြင်မသိဘူးလားဘာမြင်မှမသိဘူးလားဘာတက်လုံနေလဲခစ်ပေါ်မင်ရခစ်ပေါ်မင်ရဟေး NLD ဆိုပြီးတော့တက်လာတာကျွန်တော်လည်း NLD မဲပေးခဲ့တာသို့တော့အရေးချင်းမရှိချက်ချင်းပြုတ်နားမလဲရင်မေးပြည်သူကြားကိုဆင်းဒါမှဒီအစိုးရကတက်ဝင်လှုပ်ရှားလို့ရမယ
်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည် NLD ပါတီနိုင်ကသူတော်ဦးတင်ဦးနဲ့ဗဟိုကော်မတီအတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်တို့ကိုအခြေခံဥပဒေအပါအဝင်ရွေးကောက်ပွဲဥပဒေချိုးဖောက်မှုနဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်73ပါတီရဲ့အတိုင်ကြားထားမှုဟာတိုင်ကြားစာအစစ်မှာပဲရှိသေးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းရံပြောလိုက်ပါတယ်။မေလ17ရက်နေ့ကသတင်းတောက်တင်နဲ့တွေ့ဆုံရမှာဥက္ကဋ္ဌသိန်းရံအခုလိုပြောပြတာဖြစ်ပါတယ်
။ကျွန်တော်အဲ့တိုင်တန်းချက်ကိုဘယ်မှမမလေ့လာဘူး။နော်အဲ့ကြောင့်မလေ့လာတဲ့နဲ့ကျူတင်မှန်ဆက်ပြောတာမကောင်းဘူး။နော်အဲ့လားဆယ်လို့လေ့လာပြီးအချိန်ကြီးထုတ်ပြန်
ပြည်သူဘန္နာကိုလက်လွတ်စပယ်သုံးနိုင်မယ်ဆိုရင်တိုင်းပြည်ဟာမွဲတဲ့မွဲဝူတာရှိရဲလို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမျက်နှာကပြောလိုက်ပါတယ်။မလာကခင်းပြီးခဲ့တဲ့ခန်းဒီမျိုးနယ်ကြေးရွာချင်းဆက်လန်တလန်အကြီးသေးမပြည့်ပဲမိုးမရွာကနှစ်လအတွင်းပြည့်စည်နေတဲ့အတွက်လမ်းစစ်ဆေးစဉ်မှာဒေါက်တာမျက်နှာကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။အကုန်လုံးကျွန်တော်ပြောတာကဒီကအကုန်လုံးကျွန်တော်တို့လည်းအကုန်လုံးရှိရနော်။ဘသူ့မှအတူဆိုင်လို့မဟုတ်ဘူးနော်။ပြောလိုက်ကျွန်တော်အကုန်ဆေးမှနော်ကျွန်တော်ကိုယ်နဲ့လိုက်ဆေးမှနော်။ဒီလိုမျက်နှာမူပါလှုပ်ပြီးတော့တိုက်ကြည့်ဘန္နာလက်ကနောက်တက်တာတိုက်ပြမွေးတယ်မွေးဖွင့်ပြမှာပဲ
ငင်းချင်းရဲ့အတွက်သူတစ်ပါးမလုံနိုင်တာတွေကိုမင်းနေပြောနေမဲ့အစားကိုယ့်ဘက်ကလုတ်ပေးနိုင်တာကိုစဉ်းစားကူညီဖြည့်ဆည်းပေးကြဖို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်မေလ9ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့ကမြန်မာမိသားစုတွေနဲ့တွေ့ဆုံစဉ်မှာဒေါက်တာဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်င
င်းတော့ချီလုံနိုင်မယ်လေဆိုတာစဉ်းစားပါအရင်တော့ကမလုတ်ခဲ့လို့လေအားငယ်ချင်ရှိပါတော့အရင်တော့ကမလုတ်ခဲ့ရင်အခုစားတယ်လို့တွောပြီးတော့အတိုးနဲ့လုံလိုက်တယ်အဲ့တော့ကျမတို့မြန်မာနိုင်ငံတက်ဆိုလို့ရှိရင်ဒီစီစဉ်ကိစ္စကတော့ဖတ်တယ်လေးလေးပြောနေညီညာရေးနဲ့ပြည်သူ့ပြည်ပညာစီရင်နိုင်ငံတိုင်းနိုင်ငံဟာညီညာရေးမရှိတည်ငြိမ်မှုမရှိဘူးဆိုလို့ရှိရင်တကယ်စစ်မှန်တဲ့လုပ်ချက်ကိုရေရှည်မှထိသိမ့်ခံနိုင်ရပါဘူးရေတော်မှာတော့လုပ်ချက်မှုကိုရှိတယ်လို့ဖြစ်ပေမဲ့ညီညာရေးမရှိဘူးပြည်သူ့ပြည်ပညာစီရင်မရှိဘူးတည်ငြိမ်မှုမရှိဘူးဆိုလို့ရှိရင်ဒီရထားတဲ့လုပ်ချက်မှုတွေကညီချင်းညာချင်းပြတ်သွားနိုင်ပါတယ်ဒါမှမဟုတ်ကျမတို့ဒီပြည်သားများကျမတို့နိုင်ငံပေါ်မှာမြစ်သားစင်သာထားတဲ့ပုဂ္ဂိုလ်များအားလုံးစစ်တမ်းမှာကျမတို့နိုင်ငံကမှညီကြရဲ့ရရှိမှုအတွက်ဘာလုပ်နေကြလဲဟိုတခြားလူတွေကဘာမလုပ်ဘူးလဲဆိုတော့မေးနေမယ်အစားကိုကဘာမလုပ်ဘူးလဲဆိုတော့ပြန်မေးပါကိုကလုပ်နိုင်တာဘာရှိလဲအဲကိုနဲ့မဆိုင်ပါဘူးဘာမှမရှိဘူးဆိုတော့ကျမလုံးဝလက်မခံဘူးတကယ်ဆန္ဒရှိရနားစားရမှာ ကိုတကယ်ပဲလုပ်ပေးခြင်းလေဆိုလို့ရှိရင်လုပ်ပေးလို့ရတယ်။ဒီသေးသေးလေးတွေနဲ့လည်းလုပ်ပေးလို့ရတယ်။ဒီကြီးကြီးနဲ့လည်းလုပ်ပေးလို့ရတယ်။အဲ့တော့ကိုကိုကိုလည်းဟိုဆိုတာရှော့မတွက်ပါနဲ့။ကိုတကယ်လုပ်ပေးခြင်းနဲ့ဆန္ဒရှိလို့ရှိရင်လုပ်ပေးလို့ရပါတယ်။အောင်မြင်ခြင်းတရား၄ပါးဆိုတာဆန္ဒနဲ့စတာပါ။အဲ့တော့ကိုကဆန္ဒရှိတယ်ဆိုလို့ရှိရင်ဒီငြိမ်းချမ်းရေးဖြစ်စဉ်အတွက်အမျိုးသားညီညွတ်ရေးဖြစ်စဉ်အတွက်တကယ်ပဲကူညီခြင်းနဲ့ဆန္ဒရှိတယ်ဆိုလို့ရှိရင်မကူညီနိုင်ကြတော့ဘာမှမရှိပါဘူး။ကိုတူးချင်းတူးချင်းကြားမှာပြေလည်အောင်လုပ်ပေးခြင်းအဖြစ်တော့မှကူညီနိုင်ပါတယ်။ဒါကြောင့်မလို့အများစုဖြစ်တဲ့မြန်မာတိုင်းရင်းသားတွေကတိခမ်းအောင်ပြုလုပ်ကြိုးစားအောင်လုပ်ရဲဆိုတော့ကို့မှာအရေးအတွက်ရာအင်အားရှိလို့ရှိလို့ရှိရင်အရေးအချင်းရာအင်အားရှိလို့ရှိတယ်။အရေးအချင်းဆိုတာကနှလုံးသားအရေးအချင်းကဘာမှအရေးကြီးပါလဲ။အုံနောက်အရေးချင်းရှိပြီးတော့နှလုံးသားအရေးချင်းမရှိလို့ရှိရင်နာကြောက်ရတော့မယ်။အခြေခံအဖြစ်နဲ့ကျွန်တော်မေတ္တာထားကျွန်တော်တို့အချင်းချင်းပေါ်မှာမေတ္တာထားမယ်။မေတ္တာကိုအခြေခံပြီးတော့ကျွန်တော်တို့လုပ်ပါ
ခရူကမှတ်မှတ်သားသားစကားများအစီအစဉ်ရောက်ပါခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ